ကုလသမဂ္ဂလူညွေးကောင်စီအဖွဲ့ဝင်တစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းပိဋိပက္ခအပါအဝင်မွတ်စလင်ကိစ္စတွေကိုအာရုံစိုက်လှုပ်ဆောင်သွားမှာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုလည်းထယ်သွင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းအမန်ဒါဆေဟာတာရဲ့သတင်းလွှာကိုကိုကြောင်အောင်လင်းပြောပြမှာပါ။အ
င်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့လူညွေးကောင်စီမှာ2019ခုနှစ်ကနေပြီးတော့2020အထိအဖွဲ့ဝင်အသစ်ဖြစ်လာခဲ့ပါပြီ။အများတန်းအဖွဲ့ဝင်မဟုတ်တဲ့အလဲကျအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေရာမှာအင်ဒိုနီးရှားတာဝန်ယူခဲ့တာဒီဒီချိန်နဲ့ပါဆို၄ချိန်ရှိပါပြီ2019ခုဇန်နဝါရီလ၁ရက်နေ့ကနေပြီးတော့2020ဒီဇင်ဘာ31ရက်နေ့အထိလုံခြုံရေးကောင်စီရဲ့အလဲကျအဖွဲ့ဝင်အဖြစ်တာဝန်ယူကြမဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားအပြင်တောင်အာဖရိက၊ဘယ်လ်ဂျီယမ်၊ဒိုမီနီကန်ရီပပ်ဘလစ်နဲ့ဂျာမနီနိုင်ငံတွေလည်းပါဝင်ကြပါတယ်ဒီတစ်နှစ်တာကာလတာဝန်ယူမဲ့အချိန်တွင်းအကြောင်းအရာ၄ခုကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်တနိုမာဆူဒီကပြောပါတယ်ငင်းကြတဲ့ဂေဟာစနစ်ဖြစ်ပေါ်ရင်းနဲ့ကမ္ဘာတဝန်းတည်ငြိမ်မှုရှိရေးဒေတာတွင်းအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအကြားတိုင်ပင်ညှိနှိုင်းမှုတွေကိုပို့ပြီးတော့လှုပ်ဆောင်သွားရေးနိုင်ငံတကာမှာကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်ဖြေရှင်းရေးနဲ့ကမ္ဘာနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံအဖြစ်ထူထောင်သွားရေးလိုပဲဖြစ်တယ်လို့ဆိုပါတယ
်။ Indonesia adalah menurunkan ketika ada misalnya ada negara lain
ဒီကိစ္စတွေပြင်ပါလက်စတိုင်းအရေးကိုလည်း Indonesia ကအာရုံစိုက်သွားမှာပါIsrael Palestine ပဋိပက္ခဖြည့်ရှင်ရေးမှာတချို့နိုင်ငံတွေကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုဆန့်ကျင်ပြီးသူတို့ရဲ့ယက်တီချက်တွေပြောင်းလဲသွားတဲ့အပေါ်အင်ဒိုနီးရှားကတိတ်ပြီးစိုးရိမ်နေပါတယ
်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအင်ဒိုနီးရှားနိုင်ငံကတာဝန်ယူခွင့်ရတာဟာအင်ဒိုနီးရှားနိုင်ငံအတွက်တင်အရေးကြီးတာမဟုတ်ဘဲအင်ဒိုနီးရှားနိုင်ငံနဲ့နိုင်ငံရေးအကျိုးစီးပွားတွေခက်ဆင်ဆင်ရှိနေတဲ့နိုင်ငံတွေအတွက်လည်းအရေးကြီးတဲ့အကြောင်း CSIS လို့ခေါ်တဲ့ဂျကာတာမြို့ကမဟာဗျူဟာလေးလာရေးအဖွဲ့ရဲ့သုတေသီFitri Bintan Timua ကပြောပါတယ
် Yeah clearly keuntungan ne juga Indonesia bisa mendorong misalnya
Tuma အဖြစ် Islamic နိုင်ငံတွေနဲ့အင်အားအလေလတ်ရှိတဲ့နိုင်ငံတွေအတွက် Indonesia ကဂျာကနေဝင်ပြီးအားပေးတိုက်တွန်းမှုတွေလုပ်နိုင်တာကအရေးကြီးပါတယ် Palestine Syria နဲ့မြန်မာနိုင်ငံတို့လိုကိစ္စတွေမှာသဘောတူညီချက်တစ်ခုကိုကင်တွယ်ပြီးလှုပ်ဆောင်သွားနိုင်ပါတယ
်မြန်မာနိုင်ငံကရိုဟင်ဂျာပြည်ပကကိုဖြည့်ဆင်းရေးမှာ Indonesia နိုင်ငံအနေနဲ့တစ်စိတ်တစ်ပိုင်းအားဖြင့်ပါဝင်လှုပ်ဆောင်နိုင်တဲ့အကြောင်းကိုအင်ဒိုနီးရှားတက္ကသိုလ်နိုင်ငံတကာဥပဒေပါမောက္ခဟစ်မာဟန်တိုဂျူဝါနာကလည်းပြောပါတယ
်
ရွေးညာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုကဘလောက်အလေးနဲ့ရှိတယ်လဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်ဒေတာရင်းအဖွဲ့အစည်းတွေအချင်းချင်းကြားမှာကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ထားပါတယ်အာဆီယံအဖွဲ့ကစူးစမ်းခဲ့တာရှိတယ်ဆိုပေမဲ့လည်းမအောင်မြင်ပါဘူးရွေးညာရေးဖြည့်ရှင်ဖို့နိုင်ငံတကာဆွေးနွေးပွဲတစ်ခုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
။အာဆီယံအဖွဲ့မှာသူများပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူရှိနေပြီးတော့ပြဿနာတစ်ခုခုကိုဖြည့်ရှင်ရေးမှာအဖွဲ့ဝင်တွေရဲ့ဘုံသဘောတူညီချက်ရဖို့လိုတဲ့ကိစ္စကပြဿနာလို့ပမောက္ခဂျိုဝနာကမြင်ပါတယ်။ရွေးညာချက်တဲကိုကုလသမဂ္ဂကဝင်ပြီးတော့ဖြည့်ရှင်ဖို့ဆုံးဖြတ်တဲ့အခါမှာအင်ဒိုနီးရှားကဂျာကန်အနေနဲ့ဆောင်ရွက်ပေးနိုင်တယ်။အာဆီယံဒေသတွင်းနိုင်ငံတွေအကြားမှာပဲရွေးညာရေးကိုဂျာကဝင်ပြီးတော့ဖြည့်ရှင်ပေးနိုင်တယ်။အင်ဒိုနီးရှားအနေနဲ့အာဆီယံဒေတာတွင်ချင်းကပ်မှုပုံစံတစ်မျိုးဖန်တီးပြီးတော့လှုပ်ဆောင်နိုင်တယ်လို့ CSIS အဖွဲ့ကသုတေသီတီမူဝါကယူဆပါတယ်။အခုဆိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှာအာဆီယံအဖွဲ့တဲကဆိုရင်အင်ဒိုနီးရှားတနိုင်ငံပဲအလဲကျအဖွဲ့ဝင်ဖြစ်ရှိနေတာကြောင့်ရိုညာရေးမှာအာဆီယံအဖွဲ့အတွင်းအင်ဒိုနီးရှားကိုခေါင်းဆောင်နေရာမှာထားပြီးသဘောတူညီချက်တစ်ခုရလာအောင်လုပ်ဖို့ပို့ပြီးတော့လွယ်ကူနိုင်တယ်။ဒီကိစ္စကိုလုံခြုံရေးကောင်စီမှာအင်ဒိုနီးရှားကတိုက်တွန်းစည်းရုံးနိုင်လိမ့်မယ်လို့လည်းဂျကာတာမြို့ CSIS အဖွဲ့ကသူတည်သည် Fitri Timua ကပြောပါတယ်